ခုနှစ်နှစ်ကြာရပ်ဆိုင်ခဲ့ရတဲ့မြေဆုံရေအားလျှပ်စစ်ဆေးမှန်ရေးနဲ့ပတ်သက်ပြီးကချင်ဒေသခံပြည်သူတွေပဲစန့်ကျင်ကန့်ကွက်မှုမရှိကြောင်းနဲ့စန့်ကျင်ကန့်ကွက်သူတွေဟာပြည်ပကလူတွေနဲ့အဖွဲ့အစည်းတွေဖြစ်တယ်ဆိုတော့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရဲ့ထုတ်ပြန်ချက်အပေါ်ကချင်ငင်းငင်းလှုပ်ရှားသူတွေနဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကလက်မခံဘဲပယ်ချလိုက်ပါတယ်မြေဆုံအရေးဟာအားလုံးနဲ့သက်ဆိုင်တဲ့အရေးဖြစ်တဲ့အတွက် NLD အစိုးရအနေနဲ့ဒီစီမံကိန်းဆက်လုပ်သင့်မလုပ်သင့်လူမှုသဘောထားပြည်သူဆန္ဒကိုကောက်ခံသင့်တယ်လို့လည်းတိုက်တွန်းကြပါတယ်အသေးစိတ်ကိုမဆုမုံကတင်ပြပေးထားပါတယ်ရှင
်ဟုတ်ပါတယ်မြန်မာနိုင်ငံဆိုင်ရာတရုတ်တမ်မကြီးရဲ့2018ဒီဇင်ဘာလတုန်းကသူသွားခဲ့တဲ့ကချင်ပြည်နယ်မြေကြီးနားခီးစဉ်အတွင်းကချင်နိုင်ငံရေးပါတီအသီးသီးအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တာတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာတရုတ်တမ်ရုံးရဲ့ထုတ်ပြန်ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်တရုတ်နိုင်ငံအနေနဲ့မြန်မာပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတက်နိုင်သမျှတွန်းအားပေးဆောင်ရွက်နေကြောင်းနောက်ကချင်ပြည်နယ်တွင်းမွေးစည်းဝါတိုက်ဖျက်ရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေသလိုကချင်စစ်ပြေးဒုက္ခသည်တွေရဲ့အရေးလူသားချင်းစာနာမှုအကူအညီတွေပေးအပ်နေတာနေရရင်းကိုအမြန်ဆုံးပြန်လာနိုင်ရေးတွေကိုပါမြန်မာဆိုရတက်မတော်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်ဆိုတာကိုထည့်သွင်းပြောဆိုထားပါတယ်ဒါပေမဲ့လို့တရုတ်မြန်မာပူးပေါင်းဆောင်ရွက်မှုတွေနဲ့အဓိကပြင်ဆိုင်နေရတဲ့အခက်အခဲကတော့ခုနှစ်နှစ်ကြာရပ်ဆိုင်ထားရတဲ့မြစ်စုံရေအားလျှပ်စစ်စီမံကိန်းပြဿနာဖြစ်ပြီးဒီမြစ်စုံစီမံကိန်းပြဿနာကိုမဖြေရှင်းမဲ့အကြကြီးအချိန်ဆွဲနေမယ်ဆိုရင်တရုတ်ကုမ္ပဏီတွေဘက်ကမြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုတွေကိုယုံကြည်စိတ်ဆိုးဝါးစွာထိခိုက်နိုင်ကြောင်းပြောဆိုထားပါတယ်။နောက်ကချင်ပြည်နယ်နဲ့မြန်မာဖွံ့ဖြိုးတိုးတက်ရေးအတွက်လုံလောက်တဲ့လျှက်စစ်တအားလိုအပ်ပါကြောင်းနဲ့ကချင်ပြည်နယ်တွင်းကဒေသခံတိုင်းရင်းသားပြည်သူတွေကမြစ်စုံရေအားလျှက်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းဒီစီမံကိန်းကိုစန့်ကျင်ကန့်ကွက်တာကပြည်ပကလူနဲ့အဖွဲ့အစည်းဖြစ်ကြောင်းဒါကြောင့်ကချင်ပြည်နယ်နိုင်ငံရေးပါတီတွေနဲ့လူမှုအဖွဲ့အစည်းတွေဘက်ကမြစ်စုံစီမံကိန်းကိုမဆန့်ကျင်တဲ့သဘောထားကိုမြန်မာနိုင်ငံပြည်ထောင်စုအစိုးရကိုကိုယ်သဘောထားတင်ပြဖို့မျှော်လင့်ကြောင်းဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီလိုမျိုးမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးရဲ့မြစ်စုံစီမံကိန်းနဲ့ပတ်သက်ပြီးကချင်ပြည်နယ်တွင်းကဒေသခံတိုင်းရင်းသားပြည်သူတွေကဒီမြစ်စုံရေအားလျှပ်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းထုတ်ပြန်ချက်အပေါ်မှာတော့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကလက်မခံပယ်ချလိုက်ကြပါတယ်မြစ်စုံစီမံကိန်းနဲ့ပတ်သက်ပြီးကချင်ပြည်သူလူထုဘက်ကဒီဇိုင်းမတ်မတ်စန့်ကျင်ကန့်ကွက်ခဲ့ကြောင်းနဲ့မြစ်စုံအရေးဟာအားလုံးရဲ့အရေးဖြစ်တာကြောင့်ဒီမြစ်စုံစီမံကိန်းပြန်လည်စတင်မဲ့ကိစ္စကိုကန့်ကွက်ကြောင်းကချင်ငြိမ်းချမ်းရေးလှုပ်ရှားသူတို့အုပ်ဖြစ်တဲ့ကချင်အမျိုးသမီးမတ်မေစပယ်ဖြူကအခုလိုပြောဆိုပါတယ်
ကျမတို့ဒီတလောက်ကတော့ဘသူကမှဒီမြစ်စုံစီမံကိန်းကိုပြန်လုပ်ဖို့အတွက်ရေလိုအကြောင်းဖိဆက်တော့ပဲဖြစ်ဖြစ်ပြန်လုပ်ဖို့အတွက်ကိုသဘောတူကြမှာမဟုတ်ပါဘူး။ဒါဟာဒေသခံတွေရဲ့သဘောထားလုံးဝမဖြစ်နိုင်ဘူးလို့ပဲကျမကတော့ပြောတင်တယ်။အားကြောင့်လဲဆိုတော့ကျမတို့ချင်းပြည်နယ်မှာရှိတဲ့ဒေသခံတွေပဲမဟုတ်ဘူး။မြစ်စုံအရေးကကျမတို့ကမ္ဘာ့ကံလုံးရဲ့အရေးဖြစ်တယ်ပေါ့။ဒေသခံတွေကဟိုသဘောတူရဲ့ဆိုတဲ့ဟာကိုကျမတို့ကတော့သူတို့ဘာအထောက်အထားနဲ့ပြောရလဲပေါ့နော်။အားဆိုကျမတို့ဒီကစင်နေသေးလို့တဲ့အဲတချို့လှူရှာတဲ့သူတွေရောပြီးတော့ဒီတဘာဝပတ်ဝန်းကျင်ပေါ့နော်အထူးသဖြင့်တော့ဒီမြစ်စုံစီမံကိန်းနဲ့ပတ်သက်ပြီးတော့လှူရှာတဲ့အဲဒီမိုကရေစီရှိရလေကျမတို့ဒီတလောက်ကတော့ဘယ်သူမှဒီမြစ်စုံစီမံကိန်းကိုပြန်လုပ်ဖို့အတွက်ရေလိုအကြောင်းဖိဆက်တော့ပဲဖြစ်ဖြစ်ပြန်လုပ်ဖို့အတွက်ကိုသဘောတူကြမှာမဟုတ်ပါဘူး
အတူကမြန်မာအစိုးရကိုလည်းဒီသဘောထားတွေကိုဝိုင်းပြီးတော့ပြောပြပါဆိုပြီးတော့အဲသူတွေ့ခဲ့တဲ့ဒီနိုင်ငံရေးအဖွဲ့တွေလည်းသူတိုက်တွန်းခဲ့တယ်ဆိုပြီးပြောထားတယ်ဆိုတော့ NLD အစိုးရအနေနဲ့ဩမှာဒီမြေစုံစီမံကိန်းနဲ့ပတ်သက်ပြီးတော့ဘလို့အများရက်တီဆောင်ရွက်တင်တယ်လို့ဒီအကြံပေးချင်တာရှိပါလဲမဒီမြေစုံနဲ့ပတ်သက်ပြီးတော့
ချင်းပြည်နယ်မှာရှိတဲ့ဒေသခံတွေပဲမဟုတ်ဘူးမြေစုံအရေးကကျွန်တော်တို့နိုင်ငံလုံးရဲ့အရေးဖြစ်တယ်ပေါ့ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ NLD အစိုးရပဲဖြစ်ဖြစ်ဘယ်သူပဲဖြစ်လာတလာပါမြစ်စုံကိုကာကွယ်တင်တယ်ဟိုကာကွယ်မဲ့အစိုးရတွေဖြစ်တင်တယ်လို့ပြောတင်တယ်
ERA နဲ့စီးစင်းမဲ့မြစ်ကြောင်းတစ်လျှောက်သဘာဝပတ်ဝန်းကျင်ပျက်စီးစေနိုင်တဲ့အပြင်စိုးကျိုးတွေဖြစ်နိုင်တာကြောင့်ဒီမြစ်ဆုံစီမံကိန်းကိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကရောကချင်ပြည်သူလူထုအပါအဝင်မြမပြည်သူလူထုဘက်ကတခဲနဲ့ကန့်ကွက်ကြောင်းဆန္ဒသဘောထားတွေထုတ်ပြန်ခဲ့ကြပြီးဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တစ်ခုဖြစ်တဲ့စိန်လန်းအမိမြေပတ်ဝန်းကျင်အဖွဲ့ရဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကလည်းပြောပါတယ်တရုတ်စိုးရရဲ့အခုလိုမြစ်ဆုံစီမံကိန်းအပေါ်ပြန်လည်စတင်နိုင်ရေးတကြောပြန်ခြေလှမ်းလှမ်းလာတဲ့အနေအထားကိုတော့ဦးဝင်းမျိုးသူကအခုလိုသုံးသပ်ပါတယ်
ဒါတော့တရုတ်နိုင်ငံတကတော့သူတို့ဘက်ကရင်းညွှန်းတဲ့သူဘက်ကစဉ်းစားရင်တော့လေသူတို့မှာနင့်လာတုံ့ရှုံမှုတွေရှိတာညင်းလို့မရတဲ့ဖြစ်ပဲလေဒါကြောင့်မလို့ဒါကိုသူတို့ကပြီးပြတ်ပေါ့နော်ဒါဆက်လို့မလားဆက်မလို့ဘူးလားဆိုရယ်ဆန္ဒရှိတာကတော့ဆရာတို့ကဘာမှဟိုကန့်ကွက်စရာအကြောင်းမရှိပါဘူးအဲသူတို့လည်းဆရာတို့လည်းသူ့နေရာမှာဆင်းတော့ဒါအပြီးပြတ်တစ်ခုဖြစ်စေချင်တာပေါ့ဆက်လို့မလုပ်တဲ့ပေါ့အဲတော့သူတို့ကတော့လုချင်တဲ့ဆန္ဒရှိမှာပေါ့လုချင်တဲ့ဆန္ဒဆိုတော့နှစ်ပိုင်းရှိမှာပေါ့ငွေကြီးဆုံးရှုံးလာတဲ့ တော့နိုင်ငံရေးရပေါ်ပြီးဆုံးရှုံးမှုမျိုးဖြစ်တဲ့အခါကျတော့သူတို့နည်းနည်းလုပ်ချင်တဲ့ဆန္ဒရှိပုံရပါတယ်။ဟုတ်ပြီအဲ့တော့ဒီသားကမဟုတ်ဘူးဆိုတာကသူတို့ဘလို့လက်ခံလဲပေါ့နော်။ဒီဖြစ်တဲ့ခုဖြစ်တယ်ဆိုတာဒီနေ့ဒီခုဖြစ်ခဲ့ရင်တော့ဒါအသာဆုံးပေါ့။ဒါကိုမြစ်သားကနေပြီးတော့မြေဆုံးကြီးလူတွေအကုန်လုံးကဒီသားကလူတွေလို့ပဲယူဆမှာပဲလေ။ဟုတ်တယ်မလား။အော်ဒါတော့ပြည်သူတွေရဲ့သဘောထားအရဆုံးဖြတ်ရမှာဖြစ်တဲ့အတွက်ကျွန်တော်တို့ ARD မြို့ကြီးနဲ့မြို့ငယ်တွေမှာဒါသူတို့ရဲ့ဆန္ဒသဘောထားကိုကောက်ခံလာတော့ဟုတ်တယ်နော်အဲ့တော့ဆန္ဒသဘောထားကိုကောက်ခံလာတော့ပြည်သူတွေအလုပ်ပါလို့ပြောရင်လည်းပြည်သူသဘောထားတိုင်းပြည်သူဆိုတာတက်လို့ပေါ့ပြည်သူများစုကမလုပ်ချင်ပါဘူးလို့ပြောရင်မလုပ်နဲ့ပေါ့အဲ့လိုမလုပ်နဲ့ဘာဖြစ်လဲဆိုတော့ဆန့်ကျင်တာကလူငယ်စုကဆန့်ကျင်တာလူများစုကဆန့်ကျင်တာနဲ့တိုးဝဲဝိဝါဒပွဲပြားနေမှာပေါ့ဒါကြောင့်မလို့နော်ဘုရားတမန်ကြီးပြောလို့ကျွန်တော်ပြောလို့ဒီတော်စုကိုအကြောင်းကြားပါလောက်နဲ့မဟုတ်ပဲနဲ့နိုင်ငံတော်ကိုကမကထလုပ်ပြီးတော့ကျွန်တော်ပြောတယ်ဆန္ဒခံယူပဲလုပ်ပြီးပါလို့ပဲဆရာကဒါတိုက်တွန်းပြောချင်ပါတယ
်ဒီအမည်ဆောင်စီမံကိန်းကို2008ခုနှစ်တုန်းကစတင်အကောင့်ထဲပေါ်ခဲ့ပေမဲ့လို့ကချင်ပြည်သူတွေပါဝင်မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့စန့်ကျင်ကန့်ကွက်ခဲ့ကြတဲ့အတွက်အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြစ်ဆုံစီမံကိန်းကိုပြီးခဲ့တဲ့သမရဦးသိန်းစင်အစိုးရလက်ထက်တုန်းကယာယီရပ်ဆိုင်းခဲ့ရပြီးတဲ့နောက်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုအဖို့အထည်ဖြစ်စေခဲ့တာပါပြီးခဲ့တဲ့2016ခုနှစ်တုန်းကသမရဦးထင်ကျော်လက်ထက်တုန်းကအေယာဝတီမြစ်ဆုံမြစ်ညာမြစ်ဝမ်းရေအားလျှပ်စစ်စီမံကိန်းတွေဆက်လက်ဆောင်ရွက်ရန်တင့်မတင်းဆိုတာကိုလေ့လာစီစဉ်သုံးသပ်နိုင်မှုကိုလည်းကော်မရှင်တရဖွဲ့စည်းပေးခဲ့ပါတယ်။ဒီမြစ်ဆုံစီမံကိန်းမှာပါဝင်တဲ့ပညာရှင်တွေအနေနဲ့လေ့လာစီစဉ်အပိုင်းတွေအလုံးပြီးလို့ NND ဆိုရထံကိုလည်းတင်ပြပြီးဖြစ်ပါတယ်ရှင်။
မဆုမမရှင်